လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက် ICC ဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးလို့ဝန်ကြီးဦးကျော်တင်းစုရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးကြာဆင်းစေတယ်လို့မြန်မာအရေးလေလာသုံးသပ်သူတွေကပြောပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်မှသာနိုင်ငံတကာဖိအားတွေရောကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့93ချိန်မြောက်ကုလသမဂ္ဂအထူးဌာနညီလာခံမှာစက်တင်ဘာလ28ရက်တောက်ကြနေ့ကနိုင်ငံတော်အတိုင်ပင်ခံရိုးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေတက်ရောက်မိခွန်းကြေညာခဲ့ပြီးရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်ရေးအကောင့်ထယ်ပေါ်ဆောင်ရွက်နေကြောင်းနဲ့လူအခွင့်ရေးကောင်စီရဲ့အစီရင်ခံစာနဲ့ ICC ရဲ့ဆုံးဖြတ်ချက်တွေကိုအရင်ကမြန်မာအစိုးရပြောထားခဲ့ဘူးသလိုပဲလက်မခံနိုင်ဘူးလို့ပြောဆိုသွားတာဖြစ်ပါတယ်ဒီလိုပြောဆိုဖြည့်ရှင်မှုတွေကမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးကြာဆင်းစေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB တွဲဖက်အတွင်းရင်းမှူးကိုဘိုကြီးကပြောပါတယ
်အခုလိုမျိုးတို့ကတစ်ဖက်သက်ငင်းဆိုနေတယ်ဆိုတော့ကအမှန်တရားနဲ့ဆန့်ကျင်နေလို့ဖြစ်နေတယ်လေဒီလိုငင်းဆိုနေယုံနေတော့မြန်မာအစိုးရနဲ့ဒီအစိုးရအပေါ်မှာပေါ့နော်အထင်မြင်နေလွှဲနေတာကိုပို့ပြီးတော့လွှဲဖို့တော့ဖြစ်သွားစေတယ်အဲ့ဒီကနေပြီးတော့ရှေ့ဆက်ပြီးတော့တူးချင်းကိုပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုပဲဖြစ်ဖြစ်ပိတ်ဆို့အရေးယူမှုတွေကတစုံလုံးအနေနဲ့လုပ်လို့မရရင်တော့ပေါ့နိုင်ငံတိုင်းကင်ချင်းစီတွေကနေပြီးတော့ပြေဆိုလာကြတွေဖြစ်လာနိုင်တယ်။ဒါကကျွန်တော်တို့စီးပွားရေးအခွင့်အလမ်းတွေတိုးတက်ရေးအတွက်အနောက်ဆက်ဖြစ်နေတာမျိုးတွေတော့အနေဆုံးကြုံရနိုင်တယ်။ဒီနိုင်ငံရေးရဖီအာတွေကဒီလက်ပုံများလာမယ်ဆိုလို့ရှိရင်တော့ပြည်တွင်းညီညွတ်ရေးပါအများကြီးထိခိုက်တော့နိုင်တဲ့အနေအထားမျိုးတွေရှိပါတယ်။နောက်တစ်ခုကတကယ်ဖြစ်ခဲ့တာဆိုရင်တကယ်ဖြစ်ခဲ့တဲ့သူတွေကိုထိထိကျကျအစိုးရဘက်ကနေအရေးယူပေးဖို့လိုတယ်။အဲ့လိုအရေးယူပေးတဲ့အခါကျတော့မှဒါကအစိုးရရဲ့ policy မဟုတ်ဘူးဆိုတဲ့မျိုးကိုပြက်ပြက်သားသားနိုင်ငံကမြင်မှာဖြစ်ပါတယ်။အခုကတကယ်လူခွင့်ရေးချိုးဖောက်တဲ့သူတွေကိုလည်းတိတိကျကျအရေးယူရမျိုးတွေကဟိုတွေ့ရခဲ့တယ်ဒီလိုမျိုးကိုအရေးမြူပဲနဲ့ထားရတယ်ဆိုလို့ရှိရင်ကာကွယ်ပေးသလိုဖြစ်နေတာမျိုးတွေရှိတယ်ဒါကတော့အစိုးရရဲ့အကုန်သိက္ခာတော့လည်းအများကြီးထိခိုက်စေပါတယ
်ရခိုင်အင်းနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်မကင်းဖြစ်နေချိန်မှာမြန်မာအစိုးရကနိုင်ငံသားတန်တမန်ဒီပါဝင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းခဲ့တာပါဒီလိုအဖွဲ့အစည်းနဲ့လေလာတွေ့ရှိချက်တွေကိုပွင့်လင်းမြင်သာစွာချပြဖို့လိုပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုကိုယာပြီးဖိအားတွေရောကြလာမှာဖြစ်တယ်လို့မြန်မာနိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်တကယ်တမ်းကဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရရဲ့ဟိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုเนาะနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုပွင့်လင်းမြင်သာမှုရှိရှိနဲ့လုပ်ဖို့လိုအပ်တယ်လို့မြင်တယ်เนาะနောက်ဒီစုံစမ်းစစ်ဆေးမှုတွေရဲ့အစီရင်ခံစာကိုလည်းပဲဟိုနိုင်ငံတကာအတိုင်းဝိုင်းကိုပြည်ထဲမှာရောဒီကြံပြန်သိအောင်ပေါ့လေပြည်ရင်းနေတာမျိုးရှိရှိနဲ့ထုတ်ပြန်နိုင်လို့လိုအပ်တယ်လို့မြင်တယ်အဲ့ဒါမှသာလေပြည်တွင်းကနေရုပ်တဲ့ဒီစုံစမ်းစစ်ဆေးမှုတွေနောက်အဲ့ဒီစုံစမ်းစစ်ဆေးမှုတွေအစီရင်ခံစာတွေအပေါ်မှာနိုင်ငံတကာအတိုင်းအတာရဲ့ယုံကြည်မှုကလည်းပဲမြင့်တက်လာမယ်လို့အဲ့လိုမြင်ပါတယ်ဗ
ျမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လာရင်ဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့ NLD အစိုးရကမိမိတို့အစိုးရရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းထုတ်ပြတင်တယ်လို့ကိုဘိုကြီးကအကြံပြုပါတယ
်တေဂျာရာကလူခွင့်ရေးချုပ်ဖို့မှုရှိနေတာကိုရှိနေတယ်လို့တော့ဟိုပြက်ပြက်သားသားပြောဖို့လိုတယ်ပြီးလို့ရှိရင်နိုင်ငံရေးက2008ဖော်ပြဖို့အခြေခံဥပဒေကကိုကအရေးယူလို့မရတာကတခုဒါပေမဲ့ကိုယ်ဒီမှာဒီလိုမျိုးတွေမဖြစ်အောင်ကာဝယ်ပေးခြင်းနဲ့ဖြစ်နေတာကိုလည်းဖြစ်နေတာဖြစ်နေတဲ့အတိုင်းအတိမတ်တူတယ်ဆိုတဲ့ဟာတို့ကတော့ထုတ်ပေါ်ပြောဆိုတင်တာမျိုးတွေတော့ရှိပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ကိုကရင်ကုန်နှုတ်ပိတ်နေပြန်ပြီတစ်ပတ်ကိုကာကွယ်ပေးရရောက်တယ်ဆိုလို့ရှိရင်ကိုရဲ့ဂုဏ်သိက္ခာတွေတိုင်းပြည်ရဲ့ဂုဏ်သိက္ခာတွေလည်းအများကြီးထိခိုက်စေမှာပါ
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကရေးပါတယ်ဆိုပေမဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုရလာအောင်လုပ်ဖို့ကလည်းအရေးပါတယ်လို့ဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်မြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီအရက်ဖက်စစ်တပ်ဆက်ဆံရေးကအင်တာမအရေးကြီးတယ်ပေါ့အဲ့တော့အရက်ဖက်ခေါင်းဆောင်အနေနဲ့စစ်တပ်ခေါင်းဆောင်တွေချာမှာကျုံကြည်မှုနားလည်မှုကြည်ကြဲတဲ့နဲ့တိစောက်နိုင်မှကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲဟာအားကောင်းနိုင်တယ်။ဟောအမျိုးသားပြည်နယ်ဖြစ်တဲ့အရေးပို့ပြီးတော့အားကောင်းမှုရုပ်နေတဲ့တစ်ချိန်နဲ့တစ်ပြိုင်နက်ထဲမှာပဲဟောနိုင်ငံတကာအတိုင်းဝိုင်းရဲ့ကျွန်တော်တို့ရခိုင်ရေးပေါ့ ICC အရေးအပါအဝင်ဖိအားပေးမှုတွေအချက်အသေးတွေစိန်ခေါ်မှုတွေနဲ့ပတ်သက်ရင်နိုင်ငံတကာအတိုင်းဝိုင်းရဲ့ဒီကျုံကြည်မှုဟောပို့ပြီးတော့ရှားအောင်လည်းပဲလုပ်ဖို့လိုအပ်တယ်လို့မြင်ပါတယ
်။မြန်မာအသွင်ကူးပြောင်းရေးကာလမှာ NLD အစိုးရဟာစစ်တပ်ဘော်ကိုလွှမ်းမိုးနိုင်မှုမရှိဘူးလို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကရောနိုင်ငံတကာကပါဝေဖန်နေကြသလိုစင်ခေါ်မှုမျိုးစုံနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ